မြန်မာနိုင်ငံမှာလက်နက်ကင်ပြစ်ကတ်တွေကြားစစ်ကောင်စီကရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့အစားအကြမ်းဖက်မှုတွေကိုအဆုံးသတ်ပြီးငြင်းချင်ရဖို့ဦးစားပေးတယ်လို့အရှိတောင်အရှေ့နိုင်ငံများအသင်းအာဆီယံကဒီကနေ့ပဲပြောလိုက်ပါတယ
် We said election have to be inclusive election cannot be in isolation it has to be
ရွေးကောက်ပွဲမှာအားလုံးပါဝင်ရမယ်ရွေးကောက်ပွဲကိုအထူးရန်အခြေအနေမှာကျင်းပလို့မရဘူးလို့ကျွန်တော်တို့ပြောထားပါတယ်သက်ဆိုင်သူတွေအားလုံးပါဝင်ရမယ်စားအထူးရန်ကျင်းပပြီးအကန့်အသတ်နဲ့သာပါဝင်ခွင့်ရှိမယ်ဆိုရင်တော့ဒါကဦးစားပေးမဖြစ်သင့်ဘူးလို့ထင်ပါတယ်အကြံဖက်မှုတွေရပ်တန့်မှုကသာဦးစားပေးဖြစ်ရမှာပါလို့အာဆီယံအသင်းရဲ့အလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့မလေးရှားနိုင်ငံကနိုင်ဂျာရီဝန်ကြီးမိုဟာမက်ဟာဆန်ကတင်းနောက်တွေကိုပြောလိုက်တာပါမြန်မာနိုင်ငံမှာလက်နက်ကင်ဖွဲ့စည်းတွေအားလုံးတိုက်ခိုက်မှုတွေကိုရပ်တန့်ဖို့နဲ့စာနာမှုကူညီတွေလွတ်လွတ်လပ်လပ်ပေးရနိုင်အောင်စစ်ကောင်စီကခွင့်ပြုဖို့လဲမလေးရှားနိုင်ငံလန်ကာဝီကျွန်းမှာဒီနှစ်ထဲပထမဆုံးအကြိမ်ဖြစ်အာဆီယံအသင်းဝင်နိုင်ငံတွေကနိုင်ဂျာရီဝန်ကြီးတွေရဲ့ဒီနေ့စီးပွဲပြီးသတင်းစာရှင်းလင်းပွဲမှာမလေးရှားနိုင်ငံဂျာရီဝန်ကြီးကတိုက်တွန်းလိုက်တာပါအာဆီယံလက်ရဥက္ကဋ္ဌဖြစ်လာတဲ့မလေးရှားနိုင်ငံကမြန်မာနိုင်ငံဆိုင်ရာသူကိုယ်စလဲဖြစ်တတမန်ဟောင်းအော့တ်မန်ဟာရှင်းကိုတာဝန်ပေးလိုက်ကြောင်းလဲကြေညာခဲ့တာပါမကြခင်မြန်မာနိုင်ငံကိုတွားဖို့ရည်ရွယ်ထားတဲ့မလေးရှားသူကိုယ်စလဲကိုတော့မြန်မာရေးဖြစ်ရှင်းမှုအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်နိုင်ရေးအဓိကတာဝန်ပေးထားပါတယ်ခင်ဗျာ